ဖမ်းမြန်မာနယ်စပ်မှာမြန်မာနိုင်ငံတာချီလိမ်ကနေပို့လာတဲ့ကာလာတံမိုးဘတ်ငွေတန်းတထောင်ကျော်တံမိုးရှိတဲ့စိတ်ကြွဆေးပြား6တန်းကိုချင်းရံရက်တက်ဖွဲ့ကစက်တင်ဘာ3ရက်နေ့ကဖမ်းဆီးနိုင်ခဲ့ကြောင်းစက်တင်ဘာ4ရက်နေ့မှာထုတ်ပြန်ပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ဗျာ
။မြန်မာနိုင်ငံတာချီလိမ်မြို့ကမူရခိုင်ဝင်နေကဘတ်ငွေတန်းပေါင်းတထောင်ကျော်တံမိုးရှိတဲ့စိတ်ကြွဆေးပြားတွေကိုထိုင်းနိုင်ငံအတွင်းပိုင်းထိပို့ဆောင်ဖို့အခကြေးငွေပေးပြီးစေခိုင်းခဲ့တာဆိုပြီးအမှန်ငါဒေတာကရဲမှုကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ For Everest Data นะครับ Premier so fight again ก็เป็นลบจอดคน
นี้ก็ที่ไรขยายအမှန်ငါဒေတာကရဲမှု Vodafone ခန်းလီယာကတဖက်နိုင်ငံကနေဝင်ရောက်လာတဲ့စိတ်ကြွဆေးပြားတွေကိုစက်တင်ဘာလ3ရက်နေ့ကချင်းစံမြို့နယ်အတွင်းမှာဖမ်းမိခဲ့တာဆိုပြီးပြောဆိုသွားပါတယ်။မောင်းကြီးတဲ့ကားနှစ်စီးနဲ့ရှစ်သေးဆိုင်ကယ်နှစ်စီးနောက်ကိုရဲတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးရမှာစိတ်ကြွဆေးပြား6တန်းကိုဖမ်းမိခဲ့တာလို့ဆိုပါရယ်ရဲတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာတော့ထိုင်းတောင်ပေါ်သားတိုင်းရင်းသားကတ်တီကင်ဆောင်ထားတဲ့မြန်မာနယ်ပွားအမျိုးသား6ယောက်ကိုဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါရယ်ကားပေါ်မှာတည်လာတဲ့စာလိုက်အိတ်30အတွင်းမှာတော့စိတ်ကြွဆေးပြား6တန်းကိုတွေ့ရှိခဲ့ရပြီးဒီစိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံတာချီလိပ်ဘက်ကနေမူရစ်ကုန်တယ်တွေကအခကြေးငွေဘတ်3သိန်းပေးပြီးတဲဆောင်ခိုင်းခဲ့တာလို့လည်းဖမ်းမိသူတွေကထွက်ဆိုခဲ့ကြတယ်လို့ဆိုပါရယ်အခုလိုမကြာခဏထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်ပေးရပြီးအခုဒီချိန်နဲ့ဆို၄ချိန်မြောက်ဖြစ်တယ်ဆိုတာကိုစစ်ဆေးတွေ့ရှိရတယ်လို့လည်းပြောဆိုသွားပါရယ်ရှင်